America in Burmese.
မင်္ဂလာညနေခင်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်ဇူလိုင်လ20ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19နဲ့25တို့ကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်။ဒီညနေခင်းစီစဉ်မှုကကျွန်မစုမုံပါရှင်
။မင်္ဂလာညနေခင်းမှာတော်တော်ရှင်များရှင်ဒီကနေ့ညနေခင်းသတင်းတွေကိုကိုရနိုင်နဲ့ကျွန်မနန်းလာတို့တင်ပြမှာပါ။ဟော်မုန်းရှိလေကြောင့်ဖျက်တမ်းတော့တဲ့ပရိုတိန်အလန်တင်ရင်းနှီးတဲ့တင်ပေါ်ဖန်စီထိမ့်သိမ်းလိုက်တဲ့အီရန်နိုင်ငံအနေနဲ့အန္တရာယ်များတဲ့လမ်းကိုရှောင်နေတဲ့ပုံစံရင်းနဲ့လို့ပရိုတိန်နိုင်ငံခြားရေးဝန်ကြီးကဒီကနေ့ပြောပါတယ်။အမေရိကန်ပြည်ထောင်စုကဆိုရီအာရေဗျနိုင်ငံမှာရှိတဲ့လေတပ်အခြေစိုက်ခန်းကိုအမေရိကန်တပ်ဖွဲ့တွေနဲ့စစ်ရင်အားတွေထပ်ပြီးတော့ဆီလုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့ပါကစ္စတန်နိုင်ငံပူးပေါင်းပြီးတော့လက်နက်ကင်စစ်သွေးကြအုပ်စုတွေအပေါ်ဖြိုခွဲနှိမ်နင်းတဲ့စစ်ဆင်ရေးတွေဒီလမှာစတင်လိုက်ပါတယ်။ဒီလိုသတင်းတွေကြားကြမှာပါမဆုမ
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနာဆရာမသတင်းတွေကတော့ဖန်းစည်းကံကြောင်းသားတွေချက်ချင်းပြန်ပြီးတော့လှုပ်ပေးဖို့နိုင်ငံတော်ဤတိုင်ငံပင်ငံပုတ်ကိုတော့ဆန်းစုကြည်ကိုဘာကသများအဖွဲ့ချုပ်တမကကြောင်းသားတွေကဒီကနေ့ဆန္ဒပြတောင်းဆိုကြပါတယ
်ဒီလိုမျိုးဖြစ်နေတဲ့ကိစ္စရပ်ကိုတောင်းဆိုမှုကြီးမသိလို့သာနောက်ဆိုရဲကိစ္စရပ်ကိုမှကျွန်တော်တို့တာမရရှိတယ်တကယ်ကိုယ်တိုင်က
ဘာကသများအဖွဲ့ချုပ်ရဲ့ထွတ်ထွတ်အတွေ့အမှုပြောပြပေးသွားတာပါဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်မလေးရှားနိုင်ငံမှာတရားမဝင်နေထိုင်အလုပ်လုပ်ကိုင်နေတဲ့မြန်မာနိုင်ငံသားတွေဒဏ်ကြေးတသက်သသာနဲ့ပြည်တော်ပြန်နိုင်တဲ့အစီအစဉ်ကိုမလေးရှားကပြည်ထရေးဌာနကထုတ်ပြန်လိုက်ပါပြီ။နောက်လူသားတို့ရဲ့ကြီးမားတဲ့ခြေလှမ်းအဖြစ်လက်ကမ္ဘာပေါ်မှာလူသားတွေပထမဦးဆုံးခြေချနိုင်ခဲ့တဲ့နှစ်ပေါင်း90ပြည့်ချိန်မှာပဲနောက်ထပ်လက်ကမ္ဘာပေါ်ကိုအာကာသယာဉ်မှုတွေလွှတ်တင်မဲ့ခီးစဉ်တစ်ကို NASA ကထပ်မံပြင်ဆင်နေပါတယ်။ဒီကြောင့်သတင်းတွေကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်
။အရှေ့လေပိုင်းဒေသကဟိုမိုဆီလက်ချားကိုဖျက်ဆီးသွားတဲ့ပရိတိန်အလန်တင်ရင်းနှီးတင်တင်မော်ကိုမနေ့တော့ကြာနေ့ကဖမ်းဆီးထိန်းလိုက်တဲ့အီရန်နိုင်ငံအနေနဲ့အန္တရာယ်များတဲ့လမ်းကိုရှောင်နေတဲ့အပေါ်ဆိုရင်လည်းပရိတိန်နိုင်ငံခြားရေးဝန်ကြီးဂျယ်ရမီဟန့်ကဒီကနေ့ပြောပါတယ်အီရန်ကဖမ်းတင်မော်နဲ့မတော်တဆထိခိုက်မိတယ်လို့ဆိုတဲ့စင်နာအင်ဘာရိုရင်းနှီးတင်တင်မော်ကိုဟိုမိုဆီလက်ချားနဲ့မျက်နှာချင်းဆိုင်မှာရှိတဲ့ဘန်ဒါအာဘာစိတ်ကမှထိန်းထားတယ်လို့အီရန်နိုင်ငံက First Trade Agency ကပြောပါတယ်ပရိတိန်နိုင်ငံခြားရေးဝန်ကြီးကပရိတိန်နိုင်ငံခြားရေးဝန်ကြီးဟန်ကာရောတင်မော်ရဲ့အန္တရာယ်ကင်းဖို့ပရိတိန်ဘက်ကစဉ်းစားချင်းချင်းပြီးအခိုင်အမာတုံ့ပြန်ဆောင်ရွက်သွားမယ်လို့ Twitter မှာရေးပါတယ်။အီရန်ရေနံတင်တင်ပေါ် Chris Wan ကိစ္စကိုလည်းဖြေရှင်းနိုင်ဖို့နီလန်ရှာနေတယ်လို့ဝန်ကြီးဟန်ကာပြောပါတယ်။ဥရောပသမဂ္ဂကချမှတ်ထားတဲ့တန်ခတ်ပိတ်ဆို့မှုတွေကိုချိုးဖောက်ပြီးဆီးရီးယားနိုင်ငံကိုရေနံတင်ပို့ဖို့ကြိုးပမ်းနေဆိုတဲ့တန်တရားနဲ့အီရန်ရေနံတင်တင်ပေါ် Chris Wan ကိုဇူလိုင်လ၄ရက်နေ့က Gibraltar ရေလက်ချမှာပရိတိန်ကဖမ်းဆီးထားတာပါ။အမေရိကန်သမ္မတဒိုနယ်ထရမ့်ကလည်းအီရန်နိုင်ငံဟာအန္တရာယ်ပေးတဲ့နိုင်ငံတက်တဲ့တစ်ခုလားဖြစ်တယ်လို့အင်ဂျီရောမာသတင်းထောက်တွေကိုမနေ့ကပြောပါရယ်ပရိတိန်ရင်းနှီးတင်တင်မော်တွေဖမ်းဆီးထိန်းသိမ်းခံထားရတဲ့သတင်းနဲ့ပတ်သက်ပြီးတော့သမ္မတထရမ့်ကအခုလိုမှတ်ချက်ပေးပြောဆိုတာပါဒီကိစ္စနဲ့ပတ်သက်ပြီးတော့ပရိတိန်နိုင်ငံနဲ့အတူပူးပေါင်းဆောင်ရွက်သွားမယ်လို့လည်းပြောပါရယ်ပြင်သစ်နိုင်ငံခြားရေးဝန်ကြီးဌာနကလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့အလွန်ဆိုးရင်ကြောင့်လည်းအီရန်ရဲ့အလို့ရကြောင့်ဒေတာရင်းတင်းမာမှုတွေပြေလျော့ရေးကြိုးပမ်းချက်တွေအပေါ်ထိခိုက်စေတယ်လို့ဒီကနေ့ပဲပြောဆိုပါရယ်
အမေရိကန်ပြည်ထောင်စုကဆော်ဒီအာရေဗျနိုင်ငံမှာရှိတဲ့လေတပ်အခြေစိုက်ခန်းကိုတိုက်လေရင်တွေလေကြောင်းရကာကွယ်ရေးစနစ်တွေပါဝင်အမေရိကန်တပ်ဖွဲ့တွေကိုထပ်ပြီးတော့ဆေးလွတ်လိုက်ယူဖြစ်ပါတယ်။ရှေ့လေပိုင်းဒေသတွေမှာအီရန်ဘက်ကစီးရီးယားချင်းချောက်မှုတွေရှိလာနေတာကြောင့်အမေရိကန်ဘက်ကအခုလိုမျိုးတပ်ဖွဲ့တွေကိုထပ်ပြီးဆေးလွတ်လိုက်တာဖြစ်ပြီးတော့ဒီထဲမှာအမေရိကန်တပ်ဖွဲ့ဝင်900ကျော်လောက်လည်းပါဝင်နိုင်ခြင်းရှိပါတယ်။အမေရိကန်တပ်တွေဆော်ဒီနိုင်ငံမှာအခြေစိုက်ဖို့သဘောတူညီလိုက်တာနဲ့ပတ်သက်ပြီးတော့ဆော်ဒီနိုင်ငံသားရေးဝန်ကြီးဌာနကလည်းမနေ့တောက်ကြနေ့ကကြေညာပါတယ်။ဒါပေမဲ့အသေးစိတ်ကိုတော့ထုတ်ပြန်ပြောဆိုခဲ့ကြတော့မရှိခဲ့ပါဘူး။အမေရိကန်ဟာ1990ပြည့်လို့နှစ်တည်းအတွင်းကဆော်ဒီနိုင်ငံကအဲ့ဒီလေတပ်အခြေစိုက်စခန်းကိုအသုံးပြုခဲ့တာဖြစ်ပြီးတော့2003ခုနှစ်ကအီရန်နိုင်ငံရဲ့အာနာရှင်ဆလမ်ဟူစိန်ပြုတ်ကျသွားပြီးတဲ့နောက်မှာမတုံတော့ဘဲနေခဲ့တာပါ။အမေရိကန်နဲ့ဆော်ဒီကြားအခုလိုစစ်အခြေစိုက်စခန်းကိုအသုံးပြုဖို့ကိစ္စကတော့အီရန်ဘက်ကပါရှန်ပင်လယ်ကွေ့ထဲမှာဗြိတိန်ရင်းနှီးတဲ့တင်မော့ကိုဖမ်းလိုက်တာကြောင့်မဟုတ်ပဲလွန်ခဲ့တဲ့သတင်းပတ်အတော်ကြာကလေးကလှုပ်လာခဲ့တဲ့ကိစ္စဖြစ်တယ်လို့ပြောပါရယ်။ပြီးခဲ့တဲ့မေလကအမေရိကန်သမ္မတ Trump အစိုးရကယူရိုနိုင်ငံဟာပင်လယ်ကွေ့ဒေသမှာအမေရိကန်တပ်ဖွဲ့တွေနဲ့အမေရိကန်ရဲ့အကျိုးစီးပွားတွေကိုတိုက်ခိုက်လာနိုင်ခြေတွေတိုးလာနေတယ်လို့အမေရိကန်ဘက်ကစုံစမ်းထောက်လှမ်းရရှိကြောင်းပြောကြားလိုက်ပြီးတဲ့နောက်အမေရိကန်နဲ့အီရန်ကြားတင်းမာမှုတွေပိုပြီးတော့များလာနေတာဖြစ်ပါတယ်။ဆော်ဒီနိုင်ငံကိုတပ်ဖွဲ့တွေဆေးလွတ်ဖို့ကိစ္စကိုအမေရိကန်ပင်လယ်ကွေ့စစ်ဌာနချုပ်ကလည်းသဘောတူလိုက်ပြီးဖြစ်တယ်လို့အမေရိကန်ရဲ့ဗဟိုကုကရေးဌာနကတောက်ကြနေတဲ့ဘက်ကအကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုနဲ့ပါကစ္စတန်နိုင်ငံပူးပေါင်းပြီးတော့လက်နက်ကင်စစ်သွေးကြအုပ်စုတွေအပေါ်ဖြိုခွဲနှိမ်နင်းတဲ့စစ်ဆင်ရေးတွေဒီလမှာစတင်လိုက်ပါတယ်။ Lila Tonga Durigaro, DC in Yeha, American Tamaradone, Trumne, Pakistan, Winicho, Imra Kano, Washington, Ma, Lamedrema, Dwin, Grison, Wemadanke, Nibian Sissing, Yeripubang, Lokai Mopi, Tonga Javare, Inyanaga, Mumbai, Muga, Hooded Kugo, Natanshi Kuniga, a jump at Dagapo, Nakwegani, Sissing Kedupi, Suswe, Kanhare, Laksa, E. Dilba Group, Osu Gonsang, Hafif Sadidko, Pakistan and Panjab Pine, Tawanshi Duriga, Pika Burunima Pansi Karaba, Eddie Hotel Takamu Dwin, they sung her Lutheyane, Chelsea Chautama, American and Gana Chaupawe Mare, Padaye Gonsang, Hafif Sadidko, Pika and Nanet Dwin, a Pientan PR Baby Row, a Kulo Pansi Milate about them, Nadone Tronga, Dudagan, Chichu Yetagabare, when you told Imra Kanye, American Kimitan Kema, Pakistan Pega, Akulo, Losha, like the Ha, Tamna Trump, Suyane, Sesanye, Dodepo, Gamun, Lekana, Chile, Melu, Jenjin, Duriga, Shumin Jabare, Pakistan Nangaha, Tumiboga, a champ at the Marigo, Nene, and Jim Shibu, Subiro, Tamna Trump, Suyaga, Susue, Piosu, Taralepi Pare.
The House of Konakuniga, Lutandiang, Ha, the lawyer, Lumu Pulu, and Badina, Chabo Grisaya, Chella, Madani, Pau, Jadog, and Muna, Bada Bido. Equifax, the Ren Chalan and Ibina Community Net, American Yabugo, no Ecomishing, who Dola Dankonia, Joe, Baby Dot, the Voto Nimu Yadabi, Chidelo, the Wall Street Journal, got the Renza Aga Pobiali Bari. Dilomu, Napa, the Voto Nimuguro, Solo Ninet, and Lani Martina, Don Melo. D. Kazan, about the Bidon, Nisa Mushida, Ugo, Kuga Bidot, the Wall Street Journal, the Renza Aga Pobiagiraba. The mayor Equifax, but Comuni Bagaro, the Zonia Pichabo, Ninsanga Bari. The Bodu United Commission, FTC, Southern Nuria, Manais, and Yakawe, Pemu Bureau, CFPB Net, Pinashin, and Jotomia, so that's the same Murigule, PCMB, Pisima, Fidelo, D. Drenzaga, Piovare, Tabian, Southern Nuribaga, the Nangalo Dinan, the Aswataragule, Pile Dodima, Fidelo, Subare, Nana Bada Bido, FTC Net, CFPB, Puebio, Yarigo, Saddle Game, the Zonia Domia, Josu Tara, Machi Bulo, Subare. ဒီသတင်းအချက်လက်ပေါက်ကြားမှုဟာအမေရိကန်ပြည်ထောင်စုမှာလူရဲပုဂ္ဂိုလ်ဆိုင်ရာအချက်လက်ပေါက်အချက်လက်ဒီအများဆုံးပေါက်ကြားမှုတွေတဲ့ကတစ်ခုဖြစ်ပါတယ်။ဒါကိုကုမ္ပဏီဘက်ကလည်းသတင်းဘက်6ဘက်ကျော်တဲ့အထိမသိရှိခဲ့ပါဘူး။အဲ့လိုသတင်းအချက်လက်ဒီပေါက်ကြားသွားတာကြောင့်လူတဦးကြီးရဲ့လူမှုဖူလုံရေးနံပါတ်မွေးနေ့လိပ်စာဒီကားလိုက်စင်နဲ့ဒီအကျွေးဝယ်ယူသုံးစွဲခဲ့ကတ်နံပ
VOA American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေ9နာရီအထိ5.19kHz 1683ည5.19kHz 1556နဲ့5.25kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာဘာသာအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အမေရိကန်ပြည်ထောင်စုကော်လိုရက်ဒိုပြည်နယ်ဒန်ဗာကိုရောက်ရှိနေတဲ့ထိုင်ဝမ်သမ္မတဆိုင်အင်ဝမ်ကသူအစိုးရနဲ့အမေရိကန်ကြားဆက်ဆံရေးအပေါ်အလေးနက်ထားပြောဆိုသွားပါတယ်။ကမ္ဘာတစ်ဝန်းလုံးမှာလွတ်လပ်မှုတွေကိန်းမဲ့သွားအောင်လို့အာဏာပိုင်တွေကနောက်ဆက်ဟန်တာပေါ်နေလန်းရှာနေတယ်လို့သမ္မတဆိုင်အင်ဝမ်ကသူ့ရဲ့မိန့်ခွန်းမှာထည့်သွင်းပြောဆိုသွားပါတယ်။ဒီမိုကရေစီစနစ်ဟာထိုင်ဝမ်အတွက်အဖို့အတန်းဆုံးအရာဖြစ်တဲ့အတွက်ဘလို့အခြေအနေမျိုးမှမဆိုကာကွယ်သွားရမယ်လို့လည်းပြောပါတယ်။လွတ်လပ်မှုနဲ့ဒီမိုကရေစီရေးစံတန်ဖိုးတွေကိုအလေးထားတာချင်းတူညီကြတဲ့အမေရိကန်နဲ့ထိုင်ဝမ်ရဲ့ဆက်ဆံရေးကပို့ပြီးတော့အရေးကြီးလာပါတယ်လို့လည်းသမ္မတဆိုင်အင်ဝမ်ကသူ့ကိုဂုဏ်ပြုတည်ခင်းတဲ့ညစာစာပွဲမှာပြောဆိုသွားတာပါ။ဒီညစာစာပွဲကိုသူ့ကိုထောက်ခံတဲ့ဧည့်သည်ပေါင်း600လောက်တက်ရောက်ခဲ့ကြတာပါ။ American Republican အထက်လွှတ်တော်အမတ် Cory Gardner ကလည်းထိုင်ဝမ်ကိုဒေါ်လာ1.2ဘီလီယံဖို့လက်နက်ရောင်းချပေးမဲ့ကိစ္စနဲ့လွတ်လပ်စွာကုန်သွယ်ခွင့်သဘောတူညီချက်အလားအလာတွေကိုဆွေးနွေးခဲ့ကြတယ်လို့ပြောပါတယ်။ Colorado မှာနှစ်ရက်လာရောက်ခဲ့တဲ့သမ္မတဆိုင်အင်ဝမ်ဟာထိုင်ဝမ်နဲ့တန်တမာဆက်ဆံရေးရှိတဲ့ Caribbean Peninsula နိုင်ငံတွေကိုဆက်ပြီးတော့ခီးဆက်မှလည်းဖြစ်ပါတယ်။
ဂျပန်နိုင်ငံက animation ရုပ်သံ studio တစ်ခုကိုမီးရှို့ပြီးလူ33ယောက်ကိုတတ်ခဲ့တယ်လို့တန်ကြားရှိသူဟာလူရမှုနဲ့ပြစ်ဒဏ်ကြခံခဲ့ရသူတဦးဖြစ်ပြီးတော့သူရေးထားတဲ့ဝတ္ထုခိုးချခံခဲ့ရတယ်လို့ယူဆတာကြောင့်အခုလိုတိုက်ခိုက်တာဖြစ်တယ်လို့သတင်းတွေကတောက်ကြနေမှာဖော်ပြလိုက်ပါတယ်ဒီတိုက်ခိုက်မှုကိုကျူးလွန်ခဲ့တဲ့သူဟာအသက်42နှစ်အရွယ်ရှင်ဂျီအေယိုဘာဆိုသူဖြစ်ပြီးသူဟာ2012ခုနှစ်ကတိုကျိုမြို့အရှေ့ဘက်ကစတိုးဆိုင်တစ်ခုကိုလူရွက်ခဲ့တာကြောင့်ထောင်ကျခဲ့ဘူးတဲ့သူဖြစ်တယ်လို့လဲရဲတပ်ဖွဲ့ကိုကူးကားပြီးတော့ NHK သတင်းဌာနကဖော်ပြပါတယ်။ဒါပြင်သူဟာစိတ်ပိုင်းဆိုင်ရာအရလဲဆေးကုသမှုတွေကိုလုပ်နေရတယ်လို့ NHK ကပြောပါတယ်။ဂျပန်နိုင်ငံရဲ့ရှေးဟောင်းမြို့တော်ချိုတိုကနာမည်ကြီးချိုတို Animation ရုပ်သံစတူဒီယိုကိုတိုက်ခိုက်တာကြောင့်လူ33ယောက်သေဆုံးပြီး10ယောက်ကတော့စိုးရိမ်စရာအနေထားနဲ့ဆေးရုံတင်ထားရလို့အာဏာပိုင်တွေကပြောပါတယ်။သေဆုံးသူအများစုကတော့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေကိုရှူမိတာကြောင့်သေဆုံးသွားခဲ့ကြတာပါ။ဒါဟာ2000ခုနှစ်ကတိုကျိုမြို့မှာလူပေါင်း44ယောက်မိလောင်သေဆုံးမှုဖြစ်ပြီးတဲ့နောက်အဆိုးဝါးဆုံးလည်းဖြစ်ပါတယ်။ ီမီးလောင်ကျွမ်းမှုကိုတော့တမင်သက်သက်မီးရှို့တိုက်ခိုက်တာလို့လူကတန်ကြာရှိနေကြတာပါဂျပန်နိုင်ငံဟာကမ္ဘာမှာတော့မူကင်းကျူးလွန်မှုအနည်းဆုံးနိုင်ငံတွေကတစ်ခုလည်းဖြစ်ပါတယ်ခင်ဗျာ
တရုတ်နိုင်ငံအလဲပိုင်းဟန်နန်ပီနေကတန်ခွေဆေးုံတစ်ခုမနေ့တောက်ကြနေညနေမှာပောက်ကွဲခဲ့တာကြောင့်တေဆုံးသူ10ဦးထပ်မင်းရှိပြီးစက္ကူဦးကျော်တန်းရအပြင်ထန်ရသွားခဲ့တယ်လို့ Sanex မြို့ကအခြေစိုက်ဒေတာခံတင်ဌာနကဆိုပါတယ်။တန်ရရသူထက်က9ဦးကတော့ဆိုရင်ရတဲ့အခြေအနေမှရှိပါတယ်။ပောက်ကွဲမှုအပြင်းလွန်းတာကြောင့်အနီးအနားကအိမ်တွေပါပြိုကျခဲ့တာပါ။ရှာဖွေကစေးလုပ်သားတွေလည်းအသက်ရှင်ကျန်တဲ့သူတွေကိုဒီကနေ့ဆက်ပြီးတော့ရှာဖွေနေပါတယ်။တန်ခွေဆေးရုံထက်ကဟာနာကိုတန်ခွေကုမ္ပဏီပိုင်းပစ္စည်းတခုညနေ6နာရီဝန်းကျင်လမှာပောက်ကွဲခဲ့တာလို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။ပောက်ကွဲမှုကြောင့်အရေးအတွက်အတိအကျမသိရတဲ့ခြားလူအတော်များများလည်းထိခိုက်ဒဏ်ရာရခဲ့ကြတယ်လို့ဒေသခံအနာပိုင်းတွေကပြောပါတယ်။ထိခိုက်ဒဏ်ရာရသွားသူတွေကိုလည်းနှိစရာစီရင်တွေကိုပို့ထားတာပါ။ရှာဖွေကစားရေးအတွက်မိသက်က46ဆင်းနဲ့မိသက်သမား209ဦးကိုဆေးလုထားတယ်လို့ဟန်နန်ပြည်နယ်မိသက်ဌာနကဒီကနေ့ပြောပါတယ်။
တော်အားရဒေသကအိန္ဒိယနီပေါ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာမုတ်တုံမိုးတဲထန်စွာရွာသွန်းပြီးရေကြီးတာကြောင့်တည်ဆုံးသူရေတွက်ဟာ152ယောက်ရှိသွားပြီဖြစ်ပါတယ်။ဒါအပြင်လူသန်းနဲ့ချီပြီးတော့လည်းရေဘက်အနေနဲ့ကြုံနေရသလိုတရိတ်ဆန်တွေလည်းရေဘက်အနေနဲ့ရင်ဆိုင်နေရတယ်လို့အာနာပိုင်တွေကဒီကနေ့ပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့တစ်ပတ်အတွင်းရေကြီးမှုကြောင့်နီပေါ်နိုင်ငံမှာ90ထက်မနည်းတည်ဆုံးပြီးတော့အိန္ဒိယနိုင်ငံရှေ့မြောက်ပိုင်းကအသံပြည်နယ်မှာတော့50ထက်မနည်းတည်ဆုံးခဲ့တာဖြစ်ပါတယ်။ဒါအပြင်ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့လူဒဒါဇင်လောက်တည်ဆုံးခဲ့တာပါ။အိန္ဒိယနိုင်ငံကမြန်မာပို့ရမြေကမ်းမတွေဖြူချပြီးရေကြီးတာကြောင့်ကာစီရန်ကာမျိုးသားစစ်တော်ဂျိုဝိုင်းနင်းကရှားဝါတရိတ်ဆန်မျိုးတစ်ခုပြစ်တဲ့ဂျိုတချောင်းနဲ့ကြက်10កောင်လောက်တည်ဆုံးသွားတယ်လို့အသံပြည်နယ်တာဝန်ရှိသူရှိတ်ကူမားကလည်းပြောပါတယ်။လုံခြုံရေး24နာရီအတွင်းရေပြန်ကျသွားပြီဖြစ်ပေမဲ့ရေကြီးမှုကြောင့်တော့အသံပြည်နယ်တဝန်းကရွာ3900မှာနေထိုင်နေကြတဲ့လူ 4.8 သန်းလောက်ရေပေးအနေနဲ့ရင်ဆိုင်နေရတယ်လို့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
။စနေညနေခင်းအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးထိတ်တန်းရောက်သတင်းလွှာတွေကိုတင်ပြပေးကြပါမယ်။တိုင်းပြည်ရဲ့ပဂရိအခြေအနေတွေကိုထောက်ပြပြောဆိုတာကိုမတရားပုံမှားတွေနဲ့ဖန်ဆီးတရားစွဲထောင်ချခံထားရတဲ့ကျောင်းသားတွေကိုချက်ချင်းပြန်ပြီးတော့လွှတ်ပေးဖို့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ချုပ်ဘဂတာကျောင်းသားတွေကတောင်းဆိုခဲ့ကြပါတယ်။ရန်ကုန်တက္ကသိုလ်ကိုတော်ဆန်းစုကြည်ရောက်ရှိလာတဲ့အချိန်ကျောင်းသူကျောင်းသားတွေကဆန္ဒပြဆိုင်းပုတ်တွေကင်ဆောင်ပြီးအခုလိုတောင်းဆိုခဲ့ကြတာပထမဆုံးအကြိမ်လည်းဖြစ်ပါတယ်။ဘာကြောင့်တော်ဆန်းစုကြည်ကိုတမကကျောင်းသားတွေကဆန္ဒပြခဲ့ကြရပါသလဲ။ဒီကနေ့ရန်ကုန်တက္ကသိုလ်ဆရာတုခမ်းမမှာမြန်မာနိုင်ငံကင်းထောက်ဖွဲ့ချုပ်အကြီးအကဲဖြစ်ဂတိခံယူဖို့ရောက်ရှိလာတဲ့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မကများအဖွဲ့ချုပ်ဘဂတာရန်ကုန်တက္ကသိုလ်ကျောင်းသားများတက်မကဘဂတာကျောင်းသားတွေကဖမ်းဆီးခံကျောင်းသားတွေအမြန်ဆုံးပြန်လွှတ်ပေးရေးအပါအဝင်ကျောင်းသားတို့ရဲ့အခွင့်အရေးတွေအတွက်ဆိုင်းမုတ်တွေကင်ဆောင်ပြီးငြိမ်းချမ်းစွာဆန္ဒပြတောင်းဆိုခဲ့ကြပါတယ်။ဘဂတာများဖွဲ့ချုပ်ကကျောင်းသူကျောင်းသားတွေကနိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ကိုဘာကြောင့်ဆန္ဒပြခဲ့ရပါသလဲ။ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မကများအဖွဲ့ချုပ်ဘဂတာထွေထွေအတွေ့အမှုကိုကောင်းထက်ကျော်က VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ်
။ဒီနေ့တိုင်းပြည်မှာဖြစ်နေတဲ့အကြောင်းသားခုရေးကိစ္စအပါအဝင်ပေါ့နော်။ 7 ညနေကျွန်တော်ရှိတတ်တဲ့ချိန်မှာကျွန်တော်တို့ကတရားစွဲဆိုရဲ့ကိစ္စရဲ့မျိုးဒီလိုမျိုး 7 ညခန်းသားတွေပေါ်မှာဒီပုံမှန်ဆက်ကိုတက်ပြီးတော့တရားစွဲဆိုမှုတွေရှိနေတယ်။ပြီးရခါမှာဒီအော်တိုဘေးကိစ္စမှာပါနေတဲ့ထူးဝေရန်လိုကိစ္စရဲ့မျိုးတွေရှိနေတယ်။အဲ့တော့ဒီလိုမျိုးဖြစ်နေတဲ့ကိစ္စရဲ့ဒီကိုတောင်းဆိုမှုကြီးမသိလို့လား။နောက်ဆိုရဲ့ကိစ္စရဲ့ပုံမှာကျွန်တော်တန်ရရှိတယ်တကယ်ကိုယ်တိုင်ကတကယ်တိုင်မသိဘူးလို့လည်းကျွန်တော်ယူဆတဲ့တော့ကျွန်တော်တို့ဒီနေ့အဲ့လိုမျိုးလောက်ကြရတာဖြစ်ပါတယ်အဓိကရည်ရွယ်ချက်ကတော့ဒီနေ့ရန်ကုန်တိုင်းမှာဖြစ်ပျက်နေတဲ့တောင်သားခွင့်ရေးဆုံးရှုံးတာဒီမန္တလေးတိုင်းမှာဖြစ်ပျက်နေတဲ့တောင်သားငွေကြေးကိုဆန်းတဲ့ကိစ္စရဲ့မျိုးတောင်သားမှုတွေကိုစီစဉ်ခြင်းနဲ့ပြည့်ရခါမှာမျက်နှာချင်းဆိုင်ပြီးတော့ကျွန်တော်တို့တွေနဲ့အင်းဝါနေတဲ့အောင်ဖြစ်နေတဲ့တောင်သားမှုကြီးနဲ့မျက်နှာချင်းဆိုင်ပြီးကျွန်တော်တို့ရဲ့ခံစားချက်ကိုကျွန်တော်ပေါ်ထုတ်တာဖြစ်တဲ့
တိုင်းပြည်ရဲ့လက်ရှိဖြစ်ပျက်နေတဲ့နိုင်ငံရေးငြိမ်းချမ်းရေးအခြေအနေတွေကိုတက်ကြွထိုးထောက်ပြခဲ့ကြတဲ့တောင်သားတွေအပါအဝင်ဒီမိုကရေစီအားစုတွေတက်ကြွလှုပ်ရှားသူတွေကိုကာကွယ်ရေးနဲ့ပြည်ထရေးအပါအဝင်အာဏာပိုင်တွေဘက်ကပုံမှန်မျိုးစုံနဲ့ဖန်ဆီးတရားစွဲဆိုထောက်ချနေတဲ့အခြေအနေကိုတော့ပြည်သူကရွေးချယ်တင်ပြောက်လိုက်တဲ့ဒေါ်ဆန်းစုကြည်ခေါင်းဆောင်နဲ့ LND ရသားဆွေရနေတဲ့တာဝင်မဲ့လစ်လူမရှုထားသေးဘူးလို့လည်းဘာကတာအထွေထွေအတွေ့အမှုကဝေဖန်သွားပါတယ
်။ဟိုမတရားဖန်ဆန်းနေဆိုရင်လွတ်မှာပေါ့ဆိုရယ်စကလုံးတစ်လုံးပဲပြောသွားပါတယ်ပေါ့နော်။အဲ့တော့ဒီပလတ်တုတ်ပြင်ကြတာတော့ဟိုတုန်းကလို့ကျွန်တော်တို့တွေဓာတ်ထဲမှာရှိတဲ့မျိုးစိမျိုးမရှိတော့ဘူးလို့ခံစားရပါတယ်ပေါ့နော်။အဓိကပြောချင်တာကဒေါ်ဆန်းစုကြည်ကိုကျွန်တော်တို့ပြောရမယ့်ကိစ္စရင်ကတော့အရှားမဟုတ်ဘူး။ဒီကနေ့နော်ဆေးအုပ်စုရဲ့လက်ကမ်းဖြစ်တဲ့ဒီလေအော
အခုလိုတကယ်တော့ဤတိုင်ပင်ကပုဂ္ဂိုလ်တော်ဆန်းစုကြီးရဘုတ်တက္ကသိုလ်ရောက်ရှိလာတဲ့အချိန်မှာဘာကတာတမကကျောင်းသားကျောင်းသူတွေဘက်ကကျောင်းသားဒူးတွေရဲ့ခွေရေးဆန္ဒထုတ်ဖို့တောင်းဆိုခဲ့တာဟာနိုင်ငံသားတို့ရဲ့လွတ်လပ်စွာဆန္ဒထုတ်ဖို့ခွေအဖြစ်လွတ်လပ်စွာထုတ်ဖို့ပြောဆိုခွေလှူရှားမှုအဖွဲ့အတန်ကကြိုးစားပါတယ်လွတ်လပ်စွာထုတ်ဖို့ပြောဆိုခွေလှူရှားမှုအဖွဲ့အတန်
သက်သနာတွေကိစ္စတွေဟိုအခုလက်ရှိဒီတောင်းတဲ့မျိုးဆက်မှာပါတဲ့တောင်းတာတွေအပါအဝင်အခြားတောင်းတာတွေဖန်ပြခံတာလုံးမြောက်ဖို့ပေါ့နောက်တစ်ခုကဒီ on the day ကျေးရွာကိစ္စနဲ့ပတ်သက်ပြီးတော့ဒီကိုယ်ရင်တောင်းတာလေးတွေအောင်မတိမဆိုင်အဖမ်းခံထားရတာပေါ့နော်ဒီပြင်လုံးမြောက်ဖို့ဆိုအကျေးဒီကအချက်၃ချက်တွေ့ရတယ်ပေါ့သူတို့လောက်ကလည်းဟိုကြိုးကြိုးရဲဒါတောင်းတာတွေနဲ့သူတို့ရဲ့ဒီရေဝုန်းဝုန်းနဲ့သူတို့ရဲ့ဆန္ဒကိုဟိုထုတ်ဖော်လာတာပေါ့နော်နောက်တစ်ခုကဒီလိုတောင်းဆန်းသူတီဒီကြောင်းလာတဲ့အချိန်မှာဒီဆန္ဒပြတယ်တောင်းဆိုတယ်ဆိုတာကကောင်းတဲ့ကိစ္စတစ်ခုပဲပေါ့နော်ဘာလို့ကောင်းတဲ့ကိစ္စတစ်ခုပဲဆိုတော့ကျွန်တော်တို့ကတစ်ခါမှာကနိုင်ငံရေးပြဿနာအားဖြင့်ဘာလို့တွေ့ရလဲဆိုတော့နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ကဒီနေပြည်တော်ဖြစ်ပြနေရတကယ်ဒီအဖြစ်အပျက်တွေအချက်လက်တွေကိုတကယ်ရောသိရောသိရလားဆိုတာပြဿနာပဲကျွန်တော်တစ်ခါကဒီတောင်ဆဲသူကြီးနှုတ်သွားထွက်ခဲ့တဲ့စကားကြီးနားထောင်ဝါကြားလို့ရှိရင်တစ်ခါကအံ့ဩမိတဲ့အခြေအနေကိုရှိရပေါ့နော်သူကတကယ်နေပြည်အခြေအနေသိရောသိရလားဆိုတဲ့ကိစ္စဖြစ်လာတာပေါ့အဲ့ဒီလိုအခြေအနေမျိုးမှာတောင်းသားတွေကတကယ်နေပြည်အခြေအနေကိုပြောပြခြင်းဆန္ဒထုတ်ဖော်ခြင်းအားဖြင့်တောင်ဆန်းစုကြည်လည်းသိလာနိုင်နေပေါ့နော်အဲ့တော့ဒီနေ့လိုဟာမျိုးကဒီတောင်ဆန်းစုကြည်တကူတိုင်းသိရလားမသိလို့ရှိရင်သူဘယ်လိုဖြစ်ရှင်းမလဲဆိုရဲအဖြစ်တစ်ခုပေါ်ပေါက်လာမလို့ပြင်ပါလေ
ဒီကနေ့ရေကုတ်တက္ကသိုလ်ဆေးရတုခမ်းမကိုတောင်ဆန်းစုကြည်ရောက်ရှိလာတဲ့အချိန်မှာတော့စန္ဒပြဖို့ဆောင်ဆိုင်နေတဲ့ចောင်းသားတွေကိုရေကုတ်တိုင်းဝန်ကြီးချုပ်ဦးဖြိုးပင်သိန်းကလာရောက်စကားပြောခဲ့ရရှိသလိုစိုင်းပုတ်တွေပကိုင်ဆောင်ဖို့ကိုလည်းရဲတာဝန်ရှိရသူတွေကဟန်တာပိတ်ပေးခဲ့ပါတယ်ဒါပေမဲ့လည်းတော့ဆန်းစုကြည်ကန်းကိုပတ်ကျတဲ့ဝေရောက်ချိန်မှာတော့တပ်မကကျောင်းသူကျောင်းသားတွေဘက်ကဘေးကနေစိုက်ဖို့တွေကင်ဆောင်ပြီးဆန္ဒပြခဲ့ကြပါတယ်။အခုလိုတော့ဆန်းစုကြည်ကိုကျောင်းသူကျောင်းသားတွေကဆန္ဒပြတာပထမဆုံးအကြိမ်ဖြစ်ပါတယ်။မြန်မာနိုင်ငံရဲ့လူခွေဖောက်ဖျက်မှုတွေပေါ်တော့ဆန်းစုကြည်အနေနဲ့မတိကျိုးကျိုးလစ်လျူပြုထားတယ်ဆိုပြီးလည်းဒေဂဒဂခီးစင်တချို့မှသူ့ကိုဆန္ဒပြခဲ့ကြတာရှိသလိုလက်ဗရောင်းချီးဒီစီမံကိန်းအရေးတော့ဆန်းစုကြည်တွားရောက်လေ့လာစေတော့ကလည်းဒေသခံတွေဘက်ကဆန္ဒပြကန့်ကွက်ခဲ့ကြပါသေးတယ်ရှင
်။ဆရာရှင်များရှင်နိုင်ငံရေးမှာစစ်တပ်ရဲ့အခမ်းအနားကိုတဖြည်းဖြည်းလျှော့ချသွားဖို့အပါအဝင်2008ဖွဲ့စည်းပုံဥပဒေပြင်ဆင်တော်တော်မှတည်သွင်းခဲ့ပြီးတဲ့နောက်မှာပဲနိုင်ငံရေးအရအပြိုင်မှုတွေလည်းထွက်ပေါ်လာနေပါတယ်။ဖွဲ့စည်းပုံပြင်ရေးမှာအဓိကအဟန့်ကြားလို့မြင်နေကြတဲ့တက်မတော်အနေနဲ့လူဝဲလို့ပြင်မယ်ဆိုရင်ကန့်ကွက်ဖို့မရှိကြောင်းကာဝေးရေးဦးစီးချုပ်ကိုယ်တိုင်ပြောထားမှုပဲမယ်။အနာရမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလိုလားနေတယ်လို့ပြင်ဆင်နိုင်မဲ့အလားအလာဘယ်လောက်များရှိပါသလဲ။မဖြစ်မနေပြင်ဆင်ရပါရရှိနိုင်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမိများလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံပိုင်းနဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ချနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်ကိုကြိုတင်ရေးသားပေးပို့ချနိုင်ပါတယ်။နေ့နေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ဒီကနေ့စနေညတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေကိုထပ်မံဖိတ်ခေါ်ပြသည်ရှင်။ဆက်ပြီးတော့မလေးရှားရောက်မြန်မာနိုင်ငံသားတွေနေရရင်ပြန်နိုင်ဖို့ဘလို့အခွင့်အလမ်းတွေရနိုင်ပါပြီလဲဆိုတာကိုကြည့်ရအောင်ပါ။မလေးရှားနိုင်ငံမှာတရားမဝင်နေထိုင်ပြီးတော့အလုပ်လုပ်ကင်နေတဲ့မြန်မာနိုင်ငံသားတွေနဲ့တောင်နိုင်ငံသားအလုပ်သမားတွေအနေနဲ့လူငင်းချမ်းသာခွင့်ဖြစ်တဲ့ဒဏ်ကြေးတတ်တတ်တသားနဲ့ပြည်တော်ပြန်နိုင်တဲ့ Bad for Good B4G Program ဖြစ်တဲ့ 6+1 ဆိုတဲ့အစီအစဉ်ကိုမလေးရှားနိုင်ငံပြည်ထရေးဝန်ကြီးဌာနကဇူလိုင်လ18ရက်နေ့ကထုတ်ပြန်လိုက်ပါတယ်ဒီအတွက်ဒီ9လအတွင်းမှာတော့တရားမဝင်နိုင်ငံသားတွေဟာဒဏ်ကြေးတက်တာစွာနဲ့ပြည်တော်ကိုပြန်နိုင်ကြမှာဖြစ်ပါတယ်အသေးစိတ်ကိုတော့ VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ
်မလေးရှားနိုင်ငံမှာမြန်မာအပါအဝင်တရားမဝင်နေထိုင်နေကြတဲ့သူတွေအနေနဲ့9လအတွင်းမှာ ကျန်သေးတက်ကာစွာနဲ့နေရရင်ကိုပြန်ကြဖို့မလေးရှားပြည်ရဲ့ဝန်ကြီးဌာနကတရေထုတ်ပြန်လိုက်ပါတယ်ဒီအကြောင်းနဲ့ပတ်သက်လို့မြန်မာတိုင်းရုံးကိုစားပြုပြီးမလေးရှားနိုင်ငံကထိတ်သိမ်းရေးစခန်းတွေကမြန်မာတွေကိုအကူအညီပေးနေတယ်ကိုတီဟာမောင်မောင်ကအခုလိုပြောပြပါတယ်
ဒီကတော့ဘက်ဖို့ဘုတ်ပေါ့နော်ဟိုဘက်ဖို့ကစားကျွန်တော်မြန်မာနိုင်ငံကအကောင်းဆုံးညီမနိုင်ငံကကိုမိခင်နိုင်ငံကိုအကောင်းဆုံးပြန်နိုင်အောင်စီစဉ်ပေးတယ်ဆိုတဲ့ပရိုဂရမ်ဆိုပြီးသူတို့ထုတ်ပြန်နေပေါ့အဲ့တော့သူက6+1ဆိုတဲ့အတိတ်ပဲလာပါရဲ့6ဆိုတာကခြောက်ရာကတန်ကြီးခြောက်ရာကဖက်ရှင်ပတ်ပေါ့အဲ့တော့စုစုပေါင်းကျွန်တော်တို့ကခုနှစ်ရာတန်ကြီးတောက်ဝင်းမှပြန်ရမှာပ
ဘယင်ကလည်း၃၀ရင်းနေခုနလပိုင်း၃၀ရင်းနေကိုနန်းတက်မှာဆိုတဲ့အခါကျတော့အခုဘယင်ကလည်း၃၀ရင်းနေခုနလပိုင်း၃၀ရင်းနေကိုနန်းတက်မှာဆိုတဲ့အခါကျတော့သူအချိန်ကြိုက်ကလေးဒီဘယင်ရဲ့လူငယ်ချမ်းသာခွင့်ဆိုတဲ့ဒီသက်သက်တာတာနဲ့ပြန်တဲ့အစီအစဉ်ကိုစားပြလိုက်တယ်လို့ကျွန်တော်တို့ကတော့အဲ့လိုယူဆတယ်အရင်တုန်းကတော့3+1အစီအစဉ်ဆိုတာနဲ့ဒန်ဂျေးကတာတဲ့အစီအစဉ်တွေရှိခဲ့ န်ချင်းနေမှာပေးနေတဲ့ဒဏ်ကြီးတဲ့ဆိုင်ရင်တော့ဒီအစီအစဉ်ကကောင်းမွန်တဲ့အတွက်မြန်မာပြည်အများအပြားပြန်နိုင်တယ်ဆိုပြီးပြောဆိုခဲ့ပါတယ်
။3 plus 1နဲ့ဆိုလို့ကျင်တော့300လောက်ပုံများသွားတာပေါ့မယ်။အားလဲသူတို့ကဒဏ်ကြီးတက်တက်တာတာနဲ့ပြန်လို့ရတယ်ဆိုပြီးတော့သူသတ်မှတ်ထားတာအဲ့ဒါမှမဟုတ်ပဲနဲ့ပြန်မယ်ဆိုလို့ကျင်တော့အမြင့်ဆုံးတန်ကြီး300တောင်ပြန်ပြန်နေရတာကိုအဲ့တော့အဲ့ဒါလေးနဲ့ရှင်းလိုက်ရင်တော့အများကြီးဆက်တာသွားတယ်လို့ကျွန်တော်တို့အဲ့လိုထားတယ်လေ
အခုချိန်မှာတော့မလေးရှားနိုင်ငံမှာအဖမ်းဆီးတွေဇက်တိုက်လုလာပြီးအော်ပရာစီစစ်စင်ရေးတွေဇက်တိုက်လုနေတယ်လို့အခုလိုမျိုးတန်ကြီးပေးပြီးပြန်ရတဲ့အစီအစဉ်တွေကြောင့်နောက်ထပ်အဖမ်းဆီးတွေခက်စိတ်စိတ်လုလာနိုင်တယ်လို့လည်းကိုတီးယားမမောင်ကဆိုပါတယ်နိုင်ငံကူးလက်မှတ် passport တက်တန်းပြန်နေသူတွေအနေနဲ့ကြီးစက်တဲ့လူဝင်မှုကြီးကြပ်ရေးရုံးတွေမှာဒဏ်ကြေးပေးဆောင်ပြီးနေရပြန်နိုင်တယ်လို့နိုင်ငံကူးလက်မှတ်မရှိတဲ့သူတွေအနေနဲ့လည်းမှတ်ပုံတင်မှုရင်းနဲ့အင်အားစုစည်ရင်မိတ်သူများယူဆောင်ပြီးမြန်မာတိုင်ရင်းကိုတွားရောက်ပြီး CI လို့ခေါ်တဲ့မိသူမိဘဖြစ်ကြောင်းအထောက်အထားစာအုပ်ကိုရှောက်ထားရမှာဖြစ်ပါတယ်။မြန်မာအလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလို့သမားညွှန်ကြားမှုဦးစီးဌာနရဲ့စည်ရင်အရမလေးရှားနိုင်ငံမှာတရားဝင်လုလုပ်နေကြတဲ့မြန်မာလူသမားပေါင်း2,000ကျော်ရှိပြီးတခြားနိုင်ငံတွေနဲ့မလေးရှားကိုရောက်သွားတဲ့သူတွေအားလုံးပေါင်းမယ်ဆိုရင်တော့မလေးရှားမှာမြန်မာလူသမား9,000တဲ့မနည်းရှိနေတယ်ဆိုပြီးခန့်မှန်းထားပါဗျ။အဲ့ဒီထဲမှာတရားမဝင်နေထိုင်လုလုပ်ကြနေကြသူတွေလည်းသိမ်းနဲ့ချီပြီးရှိနေပါတယ်ရှင
်။မယေးမှာတရင်ပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့လက္ခဏာပေါ်မှာလူသားတို့ခြေချနိုင်ခဲ့တာ2,900ပြည့်သွားတဲ့အချိန်နောက်ထပ်ခြေလန်းတည်ဆောက်ဖို့ဆောင်ရွက်နေတဲ့အကြောင်းသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။လူသားတွေအတွက်ကြီးမားတဲ့ခြေလန်းတလန်းအဖြစ်နဲ့လက္ခဏာပေါ်ကိုလူသားတွေပထမဆုံးခြေချနိုင်ခဲ့တာအခုဆိုရင်တော့နှစ်ပေါင်း90ပြည့်သွားပြီဖြစ်ပါတယ်။လာပေါ်ကိုလူသားတွေခြေချနိုင်အောင်စွမ်းဆောင်နိုင်ခဲ့တဲ့ American အာကာသသိပ္ပံ Agency NASA ကတော့နောက်ထပ်လက္ခဏာပေါ်ကိုအာကာသယာဉ်မှုတွေလွှတ်တင်မဲ့ခီးစဉ်တစ်အတွက်ကိုလည်းထပ်မံပြင်ဆင်နေကြပါတယ်။ဒီအကြောင်း AP သတင်းဆောင်မကိုအခြေခံပြီးကိုအောင်လွင်ဦးပြောပြပေးပါရှင်
။လက္ခဏာပေါ်ကို American အာကာသယာဉ်မှုနီအန်စတောင်ပထမဆုံးချိန်ခြေချခဲ့တာအနည်း90ရှိလာတဲ့အချိန်မှာပဲနောက်ထပ်တစ်ချိန်ခီးစဉ်တစ်ခု2024ခုနှစ်မှာဆေးလွတ်ဖို့ပြင်ဆင်နေရပါအင်္ဂါယူထိလူသားတွေဆေးလွတ်နိုင်မဲ့ခီးစဉ်အတွက်ကြိုတင်ပြင်ဆင်တဲ့အနေနဲ့လောက်ပါကိုနောက်တစ်ချိန်အာကာသယာဉ်မှုတွေဆေးလွတ်မဲ့အစီအစဉ်ကိုတော့ Great Tanner တွေကအပိုလိုနာမည်ရဲ့အမှောင်ကြီးမှ Artemis လို့အမည်ပေးထားတဲ့အကြောင်း NASA ကြီးကဲ Jim Bridenstine ကပြောပါတယ
် And in this new program we call Artemis named after Apollo's twin sister. We will in fact send the next man and the first woman to
Apollo ရဲ့မောင်ကြီးမှ Artemis လို့အမည်ပေးထားတဲ့အစီအစဉ်တက်မှာတော့နောက်ထပ်အမျိုးသားတဦးနဲ့ပထမဆုံးအမျိုးသမီးတဦးကိုလရဲ့တောင်ဝင်ရိုးစွန်းကိုဆေးလွတ်သွားမှာပါ
။လကပါရဲ့တောင်ဝင်ရိုးစွန်းမှာတွေ့ရှိထားတဲ့တန်ချိန်တန်းတဲ့ခြေရဲ့ရေခဲတွေအပါအဝင်တခြားအရင်းမြစ်တွေဟာခီးစဉ်တွေအတွက်အထောက်အကူဖြစ်လာဖို့လည်းမျှော်လင့်ထားတာ
ပါ။ Hundreds of millions of tons of water ice on the south pole of the moon have now been discovered.Hundreds of millions of tons.
လက္ခဏာရဲ့တောင်ဝင်ရိုးစွန်းမှာတန်ချိန်တန်းပေါင်းရာခြေရဲ့ရေခဲတွေကိုတွေ့ရှိထားပါတယ်။ဒါကအသက်ရှင်သန်ရေးအတွက်အထောက်အကူဖြစ်စေပါတယ်။တောက်စရာရေ၊ရှူစရာလေးဖြင့်ဒုံးမြလောင်စာအတွက်ဟိုက်ဒရိုဂျင်နဲ့အောက်ဆီဂျင်တွေလည်းရှိပါတယ်
။လက္ခဏာလွတ်တင်ခဲ့တဲ့ Saturn IP ဒုံးမြစီစဉ်ကအငြိမ်းစားအင်ဂျင်နီယာတူဖြစ်တဲ့ Kenneth Pombo ကတော့ NASA ရဲ့လက္ခဏာစုစမ်းရေးလုပ်ငန်းတွေအဆုံးမသတ်သေးဘူးလို့ဆိုပါတယ်
။ This place is history in the making and it It's not over yet.
ဒီနေရာသမိုင်းကိုဖန်တီးနေတော့အဆုံးမသတ်သေးဘူးဆိုပြီးသူကပြောသွားတာပါ။ခီးစဉ်အစ်အတွက်လွန်ခဲ့တဲ့2,900ကအသုံးပြုခဲ့တဲ့ကြိယာတချို့ကိုလည်းပြန်လည်အသုံးပြုသွားမှာပါ။ NASA ရဲ့ Apollo အာကာသယာဉ်အစီအစဉ်ကအငြိမ်းစားအင်ဂျင်နီယာ Jim O'Gill ကတော့1969ခုနှစ်ဇူလိုင်လတည်းလပေါ်ကိုပထမဆုံးအချိန်ခြေချခဲ့တဲ့အတွေ့အကြုံကိုအခုထိမမေ့နိုင်သေးဘူးလို့ဆိုပါတယ်
And the being in the firing room for the Apollo 11 was obviously the most exciting
Apollo 11 တင်တဲ့ထိချုပ်ရေးခန်းထဲမှာကြုံခဲ့ရတဲ့စိတ်လှုပ်ရှားမှုမျိုးကတော့တသက်မှာမမေ့နိုင်တဲ့အတွေ့အကြုံမျိုးပါ
လူငယ်250ကအောင်မြင်မှုတွေပေါ်ခြေခံပြီးနောက်ထပ်စူးစမ်းလေ့လာမှုအသစ်တွေကိုတိုးချဲ့သွားနိုင်မှုလဲ NASA တုံးပြန်လွှတ်တင်ရေးဌာနညွှန်ကြားရေးမှူးဟောင်း Robert Sicklo လို့ပညာရှင်တွေမျှော်လင့်နေကြပါတယ်
Yeah, in fact, I did back in Apollo. I said, well, okay, we proved we can go to the moon now.
Apollo system ကျွန်တော်ပါခဲ့ဘူးပါတယ်။လာပေါ်ကိုအရောက်သွားနိုင်တယ်ဆိုတော့ကိုသတိပြခဲ့ပြီဖြစ်လို့တခြားဂျူရီကိုလည်းထပ်ပြီးရှာဖွေစူးစမ်းကြဖို့ကျွန်တော်ပြောခဲ့ဘူးပါတယ်ဆိုပြီးသူပြောသွားတာပါ။လာပေါ်ကိုခြေချနိုင်ခဲ့တဲ့ Apollo 11 ခီးစဉ်ကချန်ထားခဲ့တဲ့အတွေ့အကြုံတွေကနေအာကာသရဲ့ခီးရှည်သွားနိုင်တဲ့ SLS အစီအစဉ်ပါဝင်တခြားအာကာသစူးစမ်းလေ့လာရေးလုပ်ငန်းတွေကိုတိုးချဲ့နိုင်မှုလဲ NASA သိပ္ပံပညာရှင်တွေကြိုးပမ်းနေကြတာပါ။နောက်ထပ်အာကာသခီးစဉ်အသစ်တွေကိုစောင့်ကြည့်နေသူတွေထဲမှာတော့ Apollo 11ခီးစဉ်မှာလိုက်ပါခဲ့တဲ့အာကာသယာဉ်မှူး Michael Collins နဲ့တူဦးပါဝင်ဖြစ်ပါတယ်
။ The first time I ever thought about flying to the moon was when John F. Kennedy said
လာပါကိုလူလွတ်ပြီးကမ္ဘာကိုဘေးကင်းရန်ပြန်ပြောင်းစေခြင်းတယ်လို့သမ္မတ John F. Kennedy ကပြောလိုက်တဲ့အချိန်မှာလာကမ္ဘာကိုပြန်တန်းဖို့ပထမဆုံးအတွေ့ဝင်ခဲ့တာပါ။
NASA သိပ္ပံပညာရှင်တွေကတော့အတိတ်ကအတွေ့အကြုံတွေပေါ်အခြေခံပြီးအနာဂတ်အတွက်ပြင်ဆင်နေကြပါပြီ။လောက်ပါကိုနောက်တစ်ချိန်လွှတ်မဲ့ Artemis အာကာသယာဉ်ခီးစဉ်ကအစ SLS အာကာသခီးစဉ် Orion အာကာသခီးစဉ်တွေပြီးနောက်ဆုံးတစ်နေ့မှာအင်္ဂါဂြိုလ်ထိခီးစဉ်နိုင်ဖို့လည်းမျှော်လင့်ထားကြပါရယ်ခင်ဗျာ
။ကိုအောင်လင်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။စနေညနေခင်းရဲ့သတင်းလွှာတွေကတော့ဒီလောက်ပါပဲ။နောက်နှစ်နာရီကြာည9နာရီကနေ10နာရီထိထုတ်လင်းပေးမယ့်အစီအစဉ်တွေမှာတော့မြန်မာတခွင်အစီအစဉ်သတင်းနောက်မှတ်စုအစီအစဉ်နဲ့စနေညဒိုင်းလီလိုက်ဆွေးနွေးခန်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်။လိုင်းနိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနိုင်ပါတယ်ရှင်။စနေညနေခင်းအစီအစဉ်တွေမကြခင်အဆုံးသတ်တော်မှာပါ။နောက်ဆုံးရသတင်းကြေညာကိုနန်းလောင်ကတက်လက်ပြောပြပေးပါဦးရှင်
။ရှေ့လေပိုင်းဒေသကဟိုမစ်ရေလဲကြားကိုဖျက်ဆီးသွားတဲ့ပရိုတိန်အလန်တင်ရေနံတင်တင်မော်ကိုမနေတောက်ကြာနေကဖမ်းဆီးထိန်းသိမ်းလိုက်တဲ့အီရန်နိုင်ငံအနေနဲ့အနေအများတဲ့လမ်းကိုရှောင်နေတဲ့အပေါ်ဆိုရင်လည်းလို့ပရိုတိန်နိုင်ငံခြားရေးဝန်ကြီးဂျယ်ရမီဟန့်ကဒီကနေ့ပြောပါတယ်အီရန်ကဖမ်းတင်မော်နဲ့မတော်တဆထိခိုက်မိတယ်လို့ဆိုတဲ့စတန်နာအင်ပါရိုရေနံတင်တင်မော်ကိုဟိုမစ်ရေလဲကြားနဲ့မျက်နှာချင်းဆိုင်မှာရှိတဲ့ဘန်ဒါအာဘာစိတ်ကမှာထိန်းထားတယ်လို့အီရန်နိုင်ငံ FARS သတင်းအေဂျင်စီကပြောပါတယ်ပရိုတိန်နိုင်ငံခြားရေးဝန်ကြီးဟန့်ကတော့တင်မော်ရဲ့အနေနဲ့ကင်းပြီးတော့ပရိုတိန်တင်မော်ရဲအန်ရဲကင်းဖို့ပရိတင်ဖက်ကစဉ်းစားချင်းချင်းပြီးအခိုင်အမာတုံ့ပြန်ဆောင်သွားမယ်လို့တစ်တရာမှာရေးပါတယ်။အမေရိကန်ပြည်ထောင်စုကဆော်ဒီအာရေဗျနိုင်ငံမှာရှိတဲ့လေတပ်အခြေစိုက်စခန်းကိုတိုက်လေရင်တွေလေကြောင်းရန်ကာကွယ်ရေးစနစ်တွေအပါအဝင်အမေရိကန်တပ်ဖွဲ့တွေကိုဆက်ထပ်ပြီးတော့ဆေးလုပ်လိုက်ပါတယ်။အရှေ့အလယ်ပိုင်းဒေသတွေမှာအီရန်ဖက်ကစီးရဲအရာချင်းချောက်မှုတွေရှိလာနေတာကြောင့်အမေရိကန်ဖက်ကအခုလိုမျိုးတပ်ဖွဲ့တွေကိုထပ်ပြီးတော့ဆေးလုပ်လိုက်တာဖြစ်ပြီးဒီထဲမှာအမေရိကန်တပ်ဖွဲ့ဝင်900လောက်ပါဝင်နိုင်ခြေရှိပါတယ်။အမေရိကန်တပ်တွေဆော်ရီနိုင်ငံမှာအခြေစိုက်ပေါ်တဘောတူညီလိုက်တာနဲ့ပတ်သက်ပြီးတော့လဲဆော်ရီနိုင်ငံခြားရေးဝန်ကြီးဌာနကမနေ့တောက်ကြာနေ့ကကြေညာလိုက်ပါတယ်ဒါပေမဲ့အသေးစိတ်ကိုတော့မပြောပါဘူးအမေရိကန်ပြည်ထောင်စုနဲ့ပါကစ္စတန်နိုင်ငံပူးပေါင်းပြီးတော့လက်နက်ကိုင်စစ်သွေးကြောအုပ်စုတွေအပေါ်ဖြိုခွင်းနိုင်နေတဲ့စစ်စင်ရေးတွေဒီလမှာစတင်လိုက်ကြပါတယ်လေလာတုံးသက်သူတွေကတော့ဒီစစ်စင်ရေးဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ပါကစ္စတန်ဝန်ကြီးချုပ်အင်မရာခန်တို့ဝါရှင်တန်မှာလာမယ့်တဲ့မှာအတွင်းတွေ့ဆုံပွဲမတိုင်ခင်မြေပြင်စစ်စင်ရေးတွေပူးပေါင်းလုပ်ကိုင်မှုအဖြစ်သုံးသပ်ပါတယ်အိန္ဒိယနိုင်ငံမွန်ဘိုင်းမြို့ကဟိုတယ်တစ်ခုကို2008ခုနှစ်ကအကြမ်းဖက်တိုက်ခိုက်ပွဲနောက်ပွဲကနေစီစဉ်ခဲ့သူအဖြစ်ဆွဆွဲခံရတဲ့လက္ခဤဒီပါအုပ်စုခေါင်းဆောင်ဟာဖစ်ဆဒီကိုပါကစ္စတန်နိုင်ငံပန်ဂျပ်ပြည်နယ်တာဝန်ရှိသူတွေကပြီးခဲ့တဲ့ပုံတွင်နေမှာဖမ်းဆီးခဲ့တာပါအဲ့ဒီဟိုတယ်တိုက်ခိုက်မှုအတွင်းတေဆုံးခဲ့သူ166ဦးထဲမှာအမေရိကန်6ဦးပါဝင်ပါတယ
်စနေညနေခင်းနောက်ဆုံးရသတင်းကြေညာကိုနန်းလောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီညနေခင်းအစီအစဉ်ထုတ်လွှင့်ရေးမှုက9ရက်နိုင်ဖြစ်ပါတယ်ဆပ်ပိုင်းဆိုင်ရာအသက်ဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA American တန်ရဲ့ညနေပတ်အစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်နောက်ည9နာရီကြာရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါရှင် VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်
This program has come to you from the Voice of America, Washington.